မန္တလေးမြို့မှာဒုတိယအကြီးဆုံးဈေးဖြစ်တဲ့အထက်လေးတက်ရှိမင်္ဂလာဈေးမီလောင်မှုမှာဈေးတစ်ဝက်ကျော်ပါသွားပြီးဆုံးရှုံးမှုပမာဏကြီးတယ်လို့သိရပါဗျ။မိသားကားကိုမရှောင်လိုက်နိုင်တဲ့မော်တော်ဆိုင်ကယ်စီးလာတဲ့လူငယ်တယောက်လည်းအသက်ဆုံးရှုံးလိုက်ရပါဗျ။မိဟာဈေးပိတ်ပြီးတဲ့နောက်9နာရီခွဲ6နာရီလောက်မှမှစတင်လောင်ကျွမ်းတာဖြစ်ပြီးမီးလောင်တဲ့အခြေအနေနဲ့ပတ်သက်လို့မျက်မြင်ဒေသခံသတင်းစာဆရာတဦးဖြစ်တဲ့ကိုမင်းထက်ညင်းညင်းကအခုလိုပြောပြပါဗျ။
အနိုင်ဆန်ငါသူဈေးပိတ်တယ်လို့ပြောတယ်။ငါးခွဲလောက်လောင်တာ။လောင်ပြီးတော့ချိန်ပိုင်းအတွင်းမှာသူကမိတော့ကကြီးသွားတယ်။စလောင်တာတော့ဘဲထက်ကလောင်တယ်လို့တော့အသေးစိတ်တော့မသိဘူး။ဒါပေမဲ့အများစုကတော့ပြောတာတော့အောက်ထက်ကစလောင်တယ်လို့လည်းကြားတယ်။အဓိကလောင်အားကောင်းသွားတာကဒုတိယထက်မှာကမွေရာတွေပေါ့ဗျာ။အထူးသဖြင့်တော့ဒီ City Home ပါဝယ်တခြားတစ်စိတ်တွေလည်းရှိပါတယ်။ခန်းဝင်ပစ္စည်းတွေရောင်းတဲ့အားပေါ့အဓိကတော့အဲ့မှာမီးရနေနဲ့ပုံများသွားတယ်ပေါ့ကြီး။နောက်အဲ့ဒီအထက်မှာကျတော့ရုံးငန်းတွေရှိတယ်ရှင်းနေရုံးငန်းတွေတော့အများစုပေါ့နော်အဲ့ဒီအထက်မှာကျတော့လူနေနေရှိတယ်လူနေကအားလုံး56ခန်းလို့လည်းကြားတယ်နောက်အထူးသဖြင့်တော့ချိုင်းရီတန်တန်မြို့နယ်ရဲ့စီပင်သာယာအုပ်ချုပ်ရေးမှူးရုံးငန်းရှိတယ်နောက်စီပင်ရုံးငန်းရှိတယ်နောက်တော့ကမြို့နယ်ရေပေးဆောင်ရေးပါဝင်ရုံးငန်းတွေတော်တော်များများအဲ့ဒီအပေါ်တန်းမှာရှိတယ်နောက်ကာစင်စပိန်စင်တွေရှိတယ်အဲ့ဒီအပေါ်တန်းတွေကအဲ့အဲ့ဒါတွေလည်းလောင်တယ်အဓိကတော့လောင်တဲ့ထဲမှာတော့ကားတွေလည်းပါတယ်လို့သိရတယ်
လူငါးဦးတန်ရရပြီးလူငယ်တယောက်အသက်ဆုံးရှုံးရတဲ့အကြောင်းနဲ့ပတ်သက်လို့လည်းကိုမင်းထက်ညင်းညံကပြောပါတယ်
။ပြီးတက်တဲ့အတွက်ထိခိုက်မှုမျိုးကတော့၅ဦးလောက်ရှိတယ်။အဲလူငယ်တယောက်ဆုံးသွားတယ်။အဲ့ဒါကရေးသေးတဲ့ကားနဲ့ဒီဆိုင်ကနဲ့တိုက်ပြီးတော့ချက်ချင်းကျိတ်တာတိုက်ပါပဲနေရာမှာပဲဆုံးသွားတယ်။အဲ့ဒါက29နဲ့28လမ်းကြား83လမ်းရပ်ထိုက်ဟိုတယ်အနီးနားမှာပေါ့ဗျာ
။မိတက်တဲ့အခါမှာကြုံရတဲ့အခက်အခဲတချို့နဲ့ပတ်သက်လို့ကိုမင်းထက်ညင်းညံက
ဒီကကဒီနေ့ခါလိုက်တဲ့သူကထူးခြားနေတယ်လို့ပြန်ပြီးသုံးသပ်ကြတာဈေးပိတ်တာနဲ့စောတယ်ပေါ့ဗျာသူကဈေးပိတ်တာနဲ့မီးလဲချတာမီးကဆက်နိုင်တော့ဘာဖြစ်လို့တော့သူကမီးလဲမမွေးရတော့ဘူးဘယ်လိုပြောရင်ဝါရှော့လို့ပြောလို့မရနိုင်တော့တဲ့အဲ့လိုနေထားမျိုးရှိတယ်အဲ့ဒီကပြင်းတဲ့ခါမီးလောင်ခံတဲ့တချို့တော့ပြေးတဲ့ခါမှာတော့ခတ်ထားရတော့မီးတက်တယ်လဲရောက်တယ်မီးလောင်လို့နီးဆက်ရရောက်လာတဲ့လူတွေလည်းအထက်ဝင်လို့မရအောင်အဲ့တော့ဒီတော့ကင်ထားတဲ့လူတွေကပေါ်မလာဘူးစီပင်ကအဲ့ဒီဈေးဝင်နေနေရအဲ့တော့နောက်ဆုံးကျတော့သူတို့ဘလို့မမရလို့ဒီတော့ဖြတ်ပြီးဝင်ရတယ်ဒါအားနေတဲ့အချက်ပေါ့ဗျာအဲ့တော့မိတော့ကပို့ကြည့်လာတယ်နောက်မိတကားတွေကပတ်လမာဒီလာပြီးတော့မှငိမ့်တယ်ပတိန်ကြီးတို့စင်တိုင်းတို့အဲ့ဒီအားတွေပါလာကြတယ်ဒါပေမဲ့ရေးပတ်လမာမိတကားပတ်နိုင်ဖို့ရင်ငုတ်တွေလောက်ထားရှိတယ်ဒါပေမဲ့အဲ့ရင်ငုတ်တွေအားလုံးသုံးခွင့်မရဘူးဆင်မပြေဘူးပေါ့ဗျာဒီတကယ်တမ်းရေးကြောင်းကြတော့အဲ့တော့ရေးခဏလေးနဲ့ပြက်ပြတ်သွားတာတွေဖြစ်တယ်အဲ့တော့ရေးကိုနောက်ဆုံးရရတဲ့အပေါ်ပြက်ရတာတွေလည်းရှိအခုဆက်လာရင်လောက်တီးကတော့ရေးဖြန်းပြီးတော့ဟိုအပူချိန်ကိုအောင်တော့လုတ်နေရတော့မီးညွတ်တွေပါတော့မရှိတော့ဘူ
းဈေးပေါ်ထဲမှာရှိတဲ့အင်ကန်းတွေကလူတွေကတော့ကဲထုတ်လိုက်နိုင်တယ်လို့သိရပါဗျ။မီးထဲမှာဆိုင်ကန်းခုနှစ်ခန်းနဲ့အထက်လိပ်တွေပါဝင်ဆုံးရှုံးသွားတဲ့တော်သွဲသွဲဆန်းကသူ့အခြေအနေကိုအခုလိုပြောပြပါဗျ
။ဒီလိုရံမျိုးကပါနှိမ့်ဆက်တော့ကျွန်တော်တို့ကအတော်ကိုခံရရပါပြီ။ဒါဆိုရင်တော့အားကျိန်ရောက်ဘောကတော့မီးပေးမဟုတ်ပေမဲ့ဆိုင်ကန်းတွေခဏခဏအပြောင်းလိုက်လေလုတ်ခဲရတာတွေလည်းများပါဘူး။အခုကတော့ကျွန်တော်အော်လို့တို့တွေ့ရမှတော့မသိပါဘူးရှင်။ကျမတို့နာမည်နှစ်ယောက်ပိုင်တာတော့ငါးကားပေါ့နော်ဒီခုမြင်းကြီးတက်မှာခုလောလောဆယ်ကျမသမီးတွေဥတွေဖြည့်ပြီးရင်ဆိုအဲ့ဒါနှစ်ခန်းပေါ့နော်အဲ့ဒါလည်းငားလိုက်တယ်ကျမဒီရက်ပိုင်အတွင်းမှာပစ္စည်းတွေရောဝယ်ဆိုင်ကလည်းငားလိုက်တာပါတင်ညာရဲ့ဆိုကျမတို့လည်းအထည်တွေရောအကုန်လုံးပေါ့ရှိစုမဲ့ဆိုအကုန်ပုံအော့ထားကြတာလေရှင
်သူ့ဆိုင်ကတန်ဖိုးနဲ့တခြားဆိုင်ကတွေရဲ့တန်ဖိုးကိုလည်းတော်တော်သေးဆန်းကပြောပြပါတယ
်ကျမတို့ဟိုးဟိုးတုန်းကကျမရွှေလိုမှတ်ထားတာပေါ့နော်ရွှေ30ကအကုန်ပါတခါတခါပေါ့အခုကျမတို့ပြန်လာပြင်ဝင်နိုင်တော့မှမထင်ပါဘူးဘေးကနေရအခုဆိုရရှင်တိမ်ထောင်နဲ့ချီအဲ့ဒါတွေကပုံတံမိုးကြီးပါတယ်ရှင်ကျမတို့ကတာမန်သေးတယ်ပေါ့
ဒေါက်တာသက်ဆန်းဟာနိုင်ငံရေးကျင်းသားကျောင်းသားတွေလယ်သမားကျင်းသားတွေကိုထောင်ဝန်စာအတွက်တက်နိုင်တဲ့လောက်နှစ်ပေါင်းများစွာကူညီပံ့ပိုးနေသူဖြစ်တယ်လို့သူ့မိတ်ဆွေတွေကပြောပါတယ်အခုလိုဆိုင်ကန်းတဲ့ပစ္စည်းတွေမီးလောင်ဆုံးရှုံးသွားတဲ့ဈေးသူဈေးသားတွေရဲ့အခြေအနေကိုကိုမင်းထက်ညင်းညံကပြောပြပါတယ်
ကိုဈေးသူဈေးသားတွေကတကြနာနေတဲ့အချိန်မှာနံပါတ်ဒီအယောင်းဝယ်ကိုဒီပါအာပြုတ်ရမယ့်အချိန်မှာအဲ့လိုဖြစ်သွားတဲ့အတွက်တော်ဒုက္ခရောက်သွားတယ်။အော်နံပါတ်၄ကဈေးတို့ထုံးစံအတိုင်းပြန်ပြီးတော့အစ်စ်ထောက်အောင်မအောင်သူတို့ကတော့တော်ကိုစိတ်တက်ကြပြီးတော့မှတော်တော်ကိုရိမ့်ရိုင်သွားတယ်ပေါ့။ဘာလို့အဲ့လောက်ဆိုသူတို့မလိုက်နိုင်။အော်စီးရင်စရာစာအုပ်တွေအလံငွေကြက်သိန်းပေါင်းရာချီပြီးရင်းနှီးမြှုပ်နှံရတဲ့အတွက်ကဘသူဘသူမှလည်းဘာမှလည်းအခုညီမရနိုင်ပေါ့ဗျာ။ဒီတွေအတွက်လည်းသူတို့တော်တော်ကိုခံစားကြချို့တို့လာတော့မကြည့်နိုင်တော့ဘူး။
မီးလောင်မှုနဲ့ပတ်သက်လို့ဆိုင်ကန်းပစ္စည်းဆုံးရှုံးမှုပမာဏနဲ့မီးစားလောင်တဲ့ဈေးမြကိုမန္တလေးမီးသတ်ဌာနကိုမနေ့2နာရီကျော်ကဆက်သွယ်မေးမြန်းတဲ့အခါမှာတော့တိတိကျကျမသိရသေးပဲစရင်ကောက်ယူနေစေလို့ဆိုပါတယ်။ပြန်ကြားရေးဝန်ကြီးဌာနရဲ့ဒီမနေ့ထုတ်ပြန်တဲ့သတင်းအရမြင်းကြီးတက်ဂါကြီးယုံကနေမီးစားလောင်တာလို့သိရပြီးမီးသတ်ကအစီးတရာကျော်နဲ့မီးငိမ့်မှုကျိုးပန်းခဲ့တယ်လို့မီးလောင်ချိန်စုစုပေါင်း4နာရီကျော်လောက်ကြာခဲ့တယ်လို့ဆိုပါတယ်။ လမ်း39လမ်း82လမ်းနဲ့83လမ်းကြားမှာရှိတဲ့အဲ့ဒီမင်္ဂလာဈေးကို1998ခုနှစ်ကမြို့တော်ဝန်ဘုံမူကြီးစင်ဝင်းအောင်လက်ထက်မှာဖွင့်လှစ်ခဲ့တာလို့သိရပါတယ်ခင်ဗျာ